MCA အပြည့်ရလက်မှတ်မရေးထိုးနိုင်သေးတဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့နဲ့မြန်မာအစိုးရစစ်တပ်တို့ကြားဒီကနေ့မနေ့ကချင်ပြည်နယ်ဖားကန့်မြို့နယ်ဖားကန့်လမ်းမှာတိုက်ပွဲနှစ်ကြိမ်ပြန်လည်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲကနေပြစ်ခတ်တဲ့လက်နက်ကြီးကြီးတွေဟာရွာဘေးကိုကျနေခဲ့လို့ဒေသခံတွေစိုးရိမ်မှုတွေဖြစ်ပွားနေတယ်လို့လည်းဆိုပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွန်းကအပြည့်စုံသတင်းပေးပို့ထားပါတယ်ရှင်
။ကလတ်စံကြတိုက်ပွဲရပ်တန့်နေတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်ထဲမှာဒီကနေ့မနေ့မှာမြန်မာတပ်မတော်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တာပါ။ဒီမနေ့9နာရီလောက်မှာဖားကန့်မြို့နယ်ကောင်းလူရန်လမ်းဆက်နဲ့စနေလောက်မှာနိုင်ရချေးရွာဝန်းကျင်ကမော်ဆွရွာမှာစိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ကမော်ဆွချေးရွာနယ်ခရီးရန်တဲအုပ်ရှာသူကပြောပါတယ်
အဲဖက်ကလာကိုလူရန်တရားရင်အောင်တောင်ကိုအိုက်ကမှာ KAD ကာလဘော်ဖက်လာလို့အဲ့ဒါဖြစ်တာပါဒီကလာတော့တကယ်နည်းနည်းနဲ့ခုမှဟိုရန်ဖြစ်လာတဲ့ပုံဖြစ်တယ်
ဒီလိုဖြစ်ပွားခဲ့တဲ့စိုက်ပွဲတွင်တနက်ကြီးပြစ်ဒတ်မှုတွေအတွက်ဒေသခံတွေကြောက်ရွံ့နေတယ်လို့ဆိုပါကတ်မော်ဆုခရီးရန်တင်းအုပ်ရှာကပဲဆက်ပြောပါတယ
်ဒီနေ့တနက်ကြီး၆လုံးလောက်ကုရဲအဲ့ဒါရွာဘေးမှာကြတယ်တဲ့နှလုံးဒီလိုသိယူမှုရှိတာပေါ့ဘာလို့ဆိုတော့လက်ရက်ကြီးကတို့ရမ်းပြစ်တယ်ဆိုတော့ရွာမကြီးကြလာနေတယ်ဟိုအမမွေလေးရှိတယ်ချီမော်ကြားထဲမှာလည်းကြတယ်တဲ့လက်ရက်ကြီးရမ်းကုတာအဲ့ဒါပဲတောက်ကြာကောင်းတာပါ
ဒီလိုတိုက်ပွဲဖြစ်ပွားမှုကြောင့်ဖားကန့်လမ်းကြောင်းဟာကားသွားလာရပ်တန့်နေတယ်လို့ညနေပိုင်းတော့မှပုံမှန်နေသားကိုပြန်လည်ရောက်ရှိလာတယ်လို့သူကဆိုပါတယ်။ဒီဖြစ်ပွားနေတဲ့တိုက်ပွဲစဉ်နဲ့ပတ်သက်လို့ KIO ကချင်လွတ်လပ်ရေးအဖွဲ့ကြံကြံရေးဌာနကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ခံစုပူမှုကြီးနော်ပူကအခုလိုပြောပါတယ်
။ကမ္ဘာတော်ဘက်ကဒီတစ်ပတ်တော့တွေးမှတော်တော်များများဖြစ်ကြုံတွေ့တာတဲ့ဆိုတဲ့သတင်းတွေအရကျွန်တော်ကြားပါတယ်။ဆိုတော့ဒီမှာပါလူဆတ်တပ်နေတဲ့ရင်ထက်တိုက်ပွဲတွေဖြစ်နေလို့ကျွန်တော်ထင်မိပါတယ်။
ဒီတိုက်ပွဲပြစ်စဉ်တွင်နှစ်ဖက်စီးကိုက်မှုအခြေအနေကတော့အတိမပြုတ်နိုင်သေးသလိုမြန်မာကမ္ဘောဒီးယားဘက်ကလည်းသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။တခင်လွတ်လပ်ရေးအဖွဲ့ KIO ဟာမြန်မာစိုးရနဲ့ NCA ပြည်ရဲ့လက်မှတ်မရေးထိုးနိုင်သေးသလို2018ခုနှစ်ကတည်းကစပြီးမြန်မာကမ္ဘောဒီးယားနဲ့တရုတ်ပြန်တိုက်ပွဲစတင်ဖြစ်ပွားလာနေခဲ့တာပါ။နှစ်ဖက်တိုက်ပွဲတွေကြောင့်တိုက်ပွဲဖြစ်ပွားရသေးတာကဒေသခံတသိန်းကျော်ဟာမြကြီးနားဝိုင်းမော်မန်စီနဲ့ KIO ဌာနချုပ်ဝန်ကျင်တရုတ်နယ်စပ်တွေဘက်မှစစ်ဘေးသိမ်းရှောင်နေရပါတယ်။လက်ရှိမှာ KIO ထင်းချုံနယ်မြေနဲ့တရုတ်နယ်စပ်ဘက်မှာရှိတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်စန္ဒရိတ်ကကူညီပို့ဆောင်ဖို့အစိုးရကလည်းပြင်ပထားတယ်လို့ကချင်ငင်းချမ်းရေးကျူးဆောင်ဥလမိုင်ကွန်ကြာကပြောပါရယ
်တမိုင်းလမ်းဘက်ပေါ်ဒီမှာဒီပမောလမ်းလမ်းဘက်တို့စင်ကာပူလမ်းလမ်းဘက်အဲဒီစပ်ဘက်ကနေခွင့်ပြုနေကြတော့မပေးထားဘူးကြလုံလုံချွေးရရဆိုပြီးတော့ပြင်ပထားရှိတယ်။တံပိုးတဲ့ဟာကလည်းခွင့်မပြုဆိုတော့တို့မှခက်ခဲတော့အများကြီးရှိတယ်။ဒီဆက်ရဒီလေစပ်တင်ကြတခြားလုံးကတော့ KIO အဖက်ကနေဒီမှာသူတို့ဆောင်ထောက်ထားတယ်ဆို
တချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်လူသားချင်းစာနာမှုဆိုင်ရာကူညီပေးရေးဖွဲ့စည်းတွေကိုအစိုးရကနေသွားလာခွင့်ကန့်သတ်ထားတဲ့အတွက်အကူအညီပေးရေးလုပ်ငန်းဆောင်ရွက်ရမှာအခက်အခဲကြုံနေရတယ်လို့လဲ UNOCHR ရဲ့အောက်တိုဘာ3ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်အနေနဲ့ကတော့2019ခုနှစ်ဟာငြိမ်းချမ်းရေးနှစ်ဖြစ်သတ်မှတ်ပြီး23ရာစုပင်လုံကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်ကြိမ်တိုင်တိုင်ကျင်းပခဲ့ပေမဲ့လက်ရှိပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာရှေ့ကိုမသက်လှမ်းနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။လက်ရှိကချင်းပြည်နယ်ရှမ်းပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့စိုင်းတလက်နက်ကဖွဲ့တွေနဲ့စစ်ရေးသင်းမာလီဆဲဖြစ်တယ်လို့တိုက်ပွဲကြောင့်ဒေသခံတွေကလည်းစစ်ဘေးလွတ်ရာကိုစစ်ပြေးဒုက္ခသည်ဖြစ်တိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။